မြန်မာအိမ်နေချင်းထိုင်းနိုင်ငံမှာဧပြီလကစပြီးတော့ကိုဗစ်ကူးစက်မှုတတိယလိုင်းနဲ့ရင်ဆိုင်နေရချိန်မှာပိုကူးသူ3ဆကျော်တက်လာပြီးဒီကနေ့တရက်ထဲပိုကူးသူ1000နီးပါးရှိနေတာမှာ3ဘုံသဘုံကအကျဉ်းသားတွေပါ
ဒီမှာเนี่ยကွန်ပလက်ဂျာထားเนี่ยมีผู้ป้องขังเนี่ยควบคุมดูแลอยู่จํานวนทั้งสิ้นเนี่ย 310,000
ကိုဗစ်ပထမဆုံးကူးစက်နေတော့ကထောင်ထဲမှာလူနေနေပဲကူးခံရပါတယ်ဒုတိယလိုင်းကူးစက်တော့ပိုကူးခံရသူက10ချီဖြစ်လာပြီးအခုတတိယလိုင်းနဲ့ကြုံနေရတဲ့အချိန်မှာပိုကူးခံရသူကရာခဏန်းကနေထောင်ခဏန်းထိဖြစ်လာတယ်လို့အကျဉ်းဦးစီးဌာနညွှန်ကြားရေးမှူးချုပ်အာရုတ်စင်တိုဖန်ကပြောပါတယ်ထိုင်းမှာပိုကူးခံရသူ3,000ကျော်ရှိနေပြီးတော့ဒီကနေ့သေဆုံးသူက25ယောက်တိုးလာတဲ့အတွေ့သေဆုံးသူအလုံးက600ကျော်ထိရောက်လာတာပါထောင်ရှိခုမှာလက်ရှိပိုးစစ်ဆေးမှု2000ခွဲနီးပါးထက်ကအကျဉ်းသား10,000လောက်ပိုးကူခံရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အခြားထောင်တွေမှာရှိတဲ့အကျဉ်းသားအလုံးပိုးစစ်ဆေးနေတာကြောင့်ပိုးကူခံရသူတွေထပ်တွေ့လာအောင်မယ်လို့လည်းမျှော်လင့်ရပါတယ်။ထိုင်းက1,143ခုမှာအကျဉ်းသား3,000ကျော်ရှိပါတယ်။အိန္ဒိယနိုင်ငံမှာတော့ဒီကနေ့ပိုးကူဆက်မှုကျဆင်းလာတယ်ဆိုပေမဲ့ပိုးကူဆက်မှုမြန်ဆန်လာတဲ့ခြေလက်ဒေသတွေမှာပိုးစစ်ဆေးနိုင်ခြင်းမရှိတဲ့အတွက်အရေးအတွက်မမှန်နိုင်ဘူးလို့လည်းကြွမ်းကျင်သူတွေကပြောပါတယ်။မျိုးပီစာပြောင်းပိုးတစ်ကူးဆက်မှုကြောင်းအိန္ဒိယမှာလှနဲ့ချီပိုးကူးဆက်မှုအပြင်းထန်ဆုံးရင်ဆိုင်နေရပြီးတော့တရက်ထဲပိုးကူးသူ4,000ကျော်အထိရောက်ခဲ့တာပါအိန္ဒိယမှာပထမဆုံးတွေ့ရတဲ့ကူးဆက်များ B1617 ပိုးကြောင်းပြည်တွင်းပြည်ပကစိုးရိမ်မှုတွေလည်းရှိနေတာပါပြည်တွင်းမှာခုရက်ပိုင်းကူးဆက်မှုကျဆင်းလာတဲ့ဆိုပေမဲ့ကူးဆက်မှုအမြင့်ဆုံးအချိန်မရောက်သေးဘူးလို့ကျွမ်းကျင်သူတွေကသတိပေးနေတာပါဧပြီ15ရက်နေ့နောက်ပိုင်းဒီကနေ့မှာတော့ပိုးကူးသူအနည်းဆုံးရောက်လာတဲ့ဆိုပေမဲ့လို့ပိုးတွေ့သူ 28,000 ကျော်တော့ရှိနေပါသေးတယ်။တခါကိုဗစ်ကရောဂါကြောင့်မနစ်ကအိုလံပစ်အားကစားပွဲကိုရွှေ့ဆိုင်းထားရတဲ့အင်ရှင်ဂျပန်မှာဒီနှစ်ထဲအားကစားပွဲကျင်းပဖို့စီစဉ်ထားပါတယ်။ဒါပေမဲ့လည်းဂျပန်ပြည်သူ80ရာခိုင်နှုန်းကအိုလံပစ်ပွဲကျင်းမမယ့်ကိစ္စကိုစတင်ကြောင်းဂျပန်သတင်းစာကြီးအစာရှိဟင်ဘွန်ကဒီကနေ့ဖော်ပြတဲ့လူမှုစစ်တမ်းမှာတွေ့ရပါတယ်။ American John Hopkins တက္ကသိုလ်ကိုဗစ်သုတေသနဌာနစစ်တမ်းအရတနင်္လာနေ့ထိကမ္ဘာတဝန်ပိုးကူးသူ162တန်းကျော်ရှိပြီးအမေရိကန်မှာပိုးကူးသူ33တန်းဝန်းကျင်နဲ့ကမ္ဘာမှာပိုးကူးသူအများဆုံးရှိနေပါတ